AWR မျိုးလင့်ချင်းတန်လွင်စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ24ရက်မြန်မာတက္ကသိုလ်1383ခုနှစ်တပေါင်းလာဆုံး၈ရက်ကြာသပတေးနေ့မျိုးလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11623ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကျံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
ရှင်များရှင်ဆိတ်ရွှင်လန်းချင်းဟာကိုခန္ဓာကိုစမ်းမာစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုချိန်မှာတောတရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တတ်လိုက်ပါရရှင်တောတရှင်များရှင်ဝိညာဉ်တော်စာပေဆိုတာလူမျိုးတိုင်းအဆင့်တန်းမရွေးပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတိုးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစာပေလို့ပြောနိုင်ပါရရှင်ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာဆိုတဲ့ဝိညာဉ်တော်စာပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့အဖိုးမပေးဘဲရကြပြီးဖြစ်၍အဖိုးမခံပဲပေးကမ်းကြလို့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်ခမည်းတော်ရဲ့မျက်နာတော်ကိုအစဉ်ဖူးမြော်ရတဲ့ကောင်းကင်တမန်တွေဟာလူသားတွေကိုကူညီဖို့ဝမ်းမြောက်လက်ရှိပါတယ်။ပဝန်းကျင်မှာစိတ်ပြည့်အားငယ်မှုနဲ့ရင်ဆိုင်ရပြီးမိမိရဲ့ဇာတိစိတ်နဲ့အပြင်းထန်ဆုံးတိုက်လှန်ပွဲကိုဆင်နေရတဲ့သူတွေကိုကူညီဖို့ကောင်းကင်တမန်တွေဟာအမြဲပဲအစဉ်သင့်ရှိပါတယ်။အကျင့်တလိတွေပြက်ပြီးအားငယ်တုံ့လုံလျက်ရှိတဲ့သူတွေကိုကူညီဖို့အစဉ်သင့်ရှိကြပါတယ်။တကူကောင်းဆန်တဲ့သူတွေဟာအကျင့်ပြက်ပြီးမိမိတို့ထက်နှိပ်ကျတဲ့သူတွေကိုကူညီခြင်းဟာမထိုက်တန်လို့ထင်မှတ်ပေမဲ့ကောင်းကင်နိုင်ငံတော်မှာအပြစ်မဲ့တဲ့ကောင်းကင်တမန်တွေဟာဒီလူတွေကိုအမြဲပဲကူညီနေပါတယ်။ကမ္ဘာလူသားကျမတို့မရှိတဲ့ကောင်းကင်နိုင်ငံတော်ကိုသခင်ခရစ်တော်အလိုမရှိခဲ့ပါဘူး။သူတစ်ပါးရဲ့ကဲ့ရဲ့ခြင်းအထင်သေးခြင်းနဲ့ရှက်ဖွယ်သောတိတ်ဆုံးခြင်းကိုခံရကိုရရှိဟာကောင်းကင်နိုင်ငံတော်ကိုစွန့်ခွာခဲ့ပါတယ်။တန်ဖိုးမပြတ်နိုင်တဲ့ကောင်းကင်နိုင်ငံတော်ရဲ့ဘုန်းတော်ကိုစွန့်ပြီးဒီလောကမှာဆင်းရဲခြင်းကိုခံယူတယ်။လူသားတွေအတွက်ချမ်းသာကြွယ်ဝမှုကိုပေးအပ်ခဲ့တယ်။ကျမတို့ဟာလည်းသခင်ခရစ်တော်ရှောက်လန်းတော်မူခဲ့တဲ့အတိုင်းဆက်လျှောက်ရမှာဖြစ်တယ်။ပျောက်ဆုံးတဲ့သူတွေကိုကယ်တင်ဖို့သခင်ခရစ်တော်ဟာဂိယုနာစီမံကိန်းမှာကိုရရှင်နဲ့အတူပူပေါင်းပြီးဒီလောကကိုကယ်တင်ဖို့ဖျားသခင်ချပေးတဲ့ကျိုးရဲ့ဂွင်းဆက်အဖြစ်သာသမီတိုင်းဟာမိမိတို့ကိုယ်ကိုမြင်ရမှာဖြစ်တယ်။ဒီလောကမှာသခင်ခရစ်တော်ရှိစဉ်အခါမှာကိုရရှင်ကြွမြန်းတော်မူခဲ့တဲ့နေရာတွေတရားတော်တွေကိုဟောကြားဖို့အလိုရှိခဲ့တဲ့မြစ်ကမ်းတစ်ဘေးတွေကိုရောနစ်တက်တော်မူခဲ့တဲ့တောင်ကုန်းတွေခြိုင်ခွန်းတွေကိုဒီနေ့လူအမြောက်အများဟာတွေ့မြင်လို့ကြတယ်။ဒါပေမဲ့လည်းကျမတို့ဟာနာဇရက်မြို့ကပေရနောင်မြို့နဲ့ဘေသနိမြို့တွေကိုသွားပြီးကိုယ်တော်ရှင်ရဲ့ခြေတော်ရာတွေကိုရှာဖို့မလိုပါဘူး။နာမကျန်းတဲ့သူတွေရဲ့အိယံနဘေးမှာရောဆင်းရဲသူတွေရဲ့နေအိမ်မှာရောမြို့ကြီးမှာရှိတဲ့လမ်းကြားတွေမှာရောနှလုံးသားကြေကွဲနေတဲ့သူတွေရှိတဲ့အရတ်တိုင်းမှာသခင်ခရစ်တော်ရဲ့ခြေတော်ရာတွေကိုတွေ့နိုင်ပါတယ်။ကျမတို့ဟာအစာငတ်တဲ့သူတွေကိုအစာကျွေးရမယ်။အဝတ်မဲ့တဲ့သူတွေကိုအဝတ်ပေးရမယ်။နှလုံးကြေကွဲလျက်ရှိတဲ့သူတွေကိုအားပေးနှိမ့်သက်ရမယ်။မျောလင့်ချက်မဲ့တဲ့သူတွေကိုလည်းမျောလင့်ချက်အလင်းဆောင်ရမှာဖြစ်တယ်။သခင်ခရစ်တော်ရဲ့မေတ္တာတော်နဲ့ကိုကြိုးမဖက်တဲ့လှူဆောင်မှုတွေဟာတရားရုံးတွေနဲ့လက်နက်တွေများထက်ပိုမိုဆွမ်းဆောင်နိုင်ပြီးအပြစ်သားရဲ့အသက်တာကိုပြောင်းလဲစေနိုင်ပါတယ်။တရားရုံးတွေနဲ့ဓာလန်တွေဟာဥပဒေချိုးဖောက်တဲ့သူတွေကိုကြောက်လန့်စေဖို့လိုအပ်ပေမဲ့မေတ္တာတော်ကိုရောင်ပြန်ဟစေနိုင်တဲ့ခရိယံဝန်ဆောင်မှုခရိယံဝန်ဆောင်မှုဟာဒီထက်ပိုထိရောက်ပါတယ်။အမှုတော်ဆောင်တဲ့သူဟာကိုယ်ကာယတက်တာမှုသာမကပဲအပြစ်အနာကြီးရောဂါတည်းဟူသောအပြစ်ဆွဲလန်းရှိတဲ့ဝိညာဉ်တွေကိုကယ်တင်ပိုင်သူထံကိုခေါ်ဆောင်သွားပြီးအပြစ်လွတ်ခြင်းကိုရစေနိုင်တယ်။ဖျားသခင်ဟာနာမကျန်းတဲ့သူတွေဝန်လေးလျက်ရှိတဲ့သူတွေနဲ့နှဆိုးဆွဲတဲ့သူတွေကိုကိုရောရဲ့တပည့်တော်များမှတဆင့်တည်င်းစကားကိုကြားစေလိုပါတယ်။ဝန်နဲ့ကြေကွဲတဲ့သူတွေစာရန်ရဲ့စုံစမ်းနှောက်ယှက်ခြင်းကိုခံရတဲ့သူတွေနဲ့အခဲအခဲတွေ့ကြုံနေရတဲ့သူတွေကိုကူညီဖို့သခင်ခရစ်တော်ဟာမိမိရဲ့အသွေးတော်ကိုစွန့်ပြီးအသင်းတော်ကိုတည်ထောင်ခဲ့တယ်။ယုံကြည်တဲ့သူတွေဟာပညာမတ၊ဆင်းရဲပြီးလူသူမသိပေမဲ့သခင်ခရစ်တော်အားဖြင့်မိမိတို့ရဲ့အိမ်ပတ်ဝန်းကျင်အတိုက်အဝန်းနဲ့ဆက်ဆက်လျက်ရှိတဲ့ဒေသတွေတိုင်အောင်ကိုရိုရှင်ရဲ့အမှုတော်ကိုဆောင်ရွက်ပြီးကမ္ဘာဆုံးတိုင်အောင်ထင်ရှားစေခဲ့ပါတယ်။ကျမတို့အတွက်ဂတိတော်ထားတာဟာငါဒီလဲကကဘာကုံတိတိုင်အောင်တင်းတို့နဲ့အတူအစင်မပြရှိသည်လို့နှုတ်ကပတ်တော်ကဖော်ပြထားပါတယ်။ယနေ့တဲကန်တရားတွေမှာသခင်ခရစ်တော်ကိုဖူးမြော်ဖို့နဲ့တရားတော်တွေကိုကြားနာဖို့လူများစုဝေးခြင်းမရှိပါဘူး။ရှုပ်ထွေးလျက်ရှိတဲ့လမ်းတွေပေါ်မှာကိုတော်ရဲ့အသံတော်ကိုမကြားနိုင်ပါဘူး။လမ်းဘေးမှာနာဇရက်မြို့သားယေရှုကြွသွားကြောင်းဆိုတဲ့ကြွေးကြော်သံတွေကိုယနေ့မကြားနိုင်ပါဘူး။ဒါပေမဲ့ယေရှုခရစ်တော်ရဲ့ဂတိတော်ဟာတည်ဆဲဖြစ်ပါတယ်။မမြင်နိုင်ပေမဲ့လည်းသခင်ခရစ်တော်ဟာလမ်းပေါ်မှာကြွမြန်းလျက်ရှိတယ်။ကျမတို့ရဲ့နေအိမ်များကိုဂိယုနာတည်င်းစကားကိုယူဆောင်လျက်ရှိနေပါတယ်။
ကိုရောရဲ့နာမတော်အားဖြင့်အမှုတော်ကိုထမ်းရွက်ဖို့စူးစမ်းနေတဲ့သူတွေကိုကူညီဖို့ကိုရောရှင်ဟာစောင့်နေတော်မူပါတယ်။ကိုရောဟာကျမတို့အကြမ်းမှာရှိတော်မူပြီးကျမတို့လက်ခံလို့ရှိရင်ကူညီမဆာဖို့စောင့်ဆိုင်လည်းရှိပါတယ်။ထာဝရဘုရားသခင်မိန့်တော်မူသည်ကနှစ်သက်ဖွဲသောအချိန်၌သင်ဤစကားကိုငါနားထောင်ပြီးကဲတင်ရာကာလ၌သင်ကိုမဆာပြီးသင်ကိုလည်းငါစောင့်ရှောက်၍သင်သည်ပြည်တော်ကိုပြုပြင်လျက်ဆိတ်ညံသောအမွေခံရအရတ်တို့ကိုအမွေပေးစေကြောင်းဆိုပြီးတော့နှုတ်ကပတ်တရားတော်ကဖော်ပြထားပါတယ်။ဒါပြင်မကသေးပါဘူး။ယေရုရှလင်မြို့မှာပြိုပြက်ရာအရတ်တို့တညီတညွတ်တီတချင်းဆိုတဲ့နေ့ကြွေးကြော်လို့ထာဝရဘုရားသခင်သည်မိမိလူတို့ကိုနှစ်သိမ့်စေတော်မူပြီးထာဝရဘုရားသခင်သည်ခတ်သိမ်းသောလူအမျိုးမျိုးတို့ရှေ့မှာတန်ရှင်သောလက်ယုံတော်ကိုဖွင့်ပြတော်မူသည်ဖြစ်မြေကြီးစွန်ရှိသမျှတို့သည်ငါတို့ဘုရားသခင်ကဲတင်တော်မူခြင်းကျေးဇူးကိုသိမြင်ချလက်တန်းလို့နှုတ်ကပတ်တော်ကဖော်ပြထားပါတယ်။သောတရှင်များရှင်ဒီအကြောင်းအရာကိုကြားနာသိရှိရခြင်းဖြင့်သောတရှင်များကိုဘုရားရှင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်။
ဘေးမဲ့လေယနေ့တိုင်းပဲပြန်လေမြည်ရောက်သေးတယ်ဂရာနီကုန်းတော်ပေါ်မှာအပြစ်သားအလုံးစွဲသေခံသွားတဲ့ယေရှုရှင်သူ့အသွေးသွန်ခဲ့တယ်လေဝါကားတိုင်းဘေးစင်ရခံရဒံရဒံကျဲမြာမှာလုံစွာစင်ရလုံးပါတယ်ပင်ပါလုံးလာစွာဝေဒနာများကိုခံခဲ့တယ်အပြစ်သားငါရဲ့အသွေးအသက်ပေးသွားတယ်
သောတာရှင်ဓမ္မမိတ်ဆွေများရှင်လန်းချမ်းမြေတော်မူကြပါစေ။သောတာရှင်များခင်ဗျာ။ယခုကျွန်တော်တို့ကြားနာရမယ့်သတင်းစကားရဲ့ခေါင်းစဉ်လေးကတော့ဖြောင်းမက်ခြင်းသည်ဘဝကိုအားတူးစေသည်ဆိုတဲ့ခေါင်းစဉ်လေးပဲဖြစ်ပါတယ်။ရှေးဥစွာကျမ်းစာတော်မြတ်ကိုဖတ်ပြခြင်းပါတယ်။တုတ်တန်ကျမ်းခန်းကြီး21အငယ်21ဖြောင်းမက်ခြင်းတရားနဲ့ဂရုဏာတရားကိုရှာတော်သူသည်အသက်ရှင်ခြင်းဖြောင်းမက်ခြင်းဂုံအသေးထင်ရှားခြင်းတို့ကိုတွေ့တတ်၏။လူမှုဆက်ဆံရေးအတွက်စုစည်းခြင်းဟာအတူတကွတွေ့ဆုံသူတို့ရဲ့သူတို့နှလုံးသားများအထဲမှာဖခင်သခင်ရဲ့မေတ္တာတော်ရောင်ခြည်တောက်ပြောင်လာတဲ့အခါမှာပဲဖြစ်ဖြစ်သူတို့ရဲ့တွေ့ဆုံမှုဟာဖခင်သခင်ရဲ့နှုတ်ကပတ်တော်အတိုင်းအတွေ့အမြင်များဖလှယ်ရန်အတွက်ပဲဖြစ်ဖြစ်ကိုရောအမှုတော်ကိုရှစ်တူဆောင်ရွက်နိုင်ကြဖို့ရန်နဲ့အပေါင်းအသင်းဝင်တို့ရဲ့ကောင်းကျိုးကိုလှုပ်ဆောင်နိုင်ရန်အတွက်ပဲဖြစ်ဖြစ်သူတို့မှာအကျိုးပြည့်ထွန်းစေဖို့ရန်အတွက်ဘ ഹു တုတ္တတိုးပွားစေဖို့ရန်အတွက်အမြင့်ဆုံးအဆင့်ကိုဖန်တီးယူတင်ပေးလေပါတယ်။တန့်ရှင်သောဝိညာဉ်တော်ဟာသူတို့ရဲ့တွေးဆုံခြင်းမှာဖိတ်ခေါ်ဧည့်သည်တစ်ပါးဖြင့်ရောက်ရှိနေတဲ့အချိန်အမားတစုံတရာမရှိကိုရော့ကိုလည်း စိတ်နာစေဖို့ရန်အတွက်မပြုကြတဲ့အခါမှာဖျားသခင်ဟာချီးမွမ်းခြင်းခံယူတော်မူလေပါတယ်။အတူတူတွေ့ဆုံမှုပြုကြတဲ့သူတွေဟာပြန်လဲလန်းဆန်းခြင်းနဲ့ခွန်အားများတိုးလာကြပါတယ်။လူငယ်တို့ရဲ့အတွေ့များဟာကယ်တင်ခြင်းအဓိကအကြောင်းမှာခန့်ညာထယ်ဝမှုဂုံအသေးရှိမှုများစိုးမိုးလျက်ရှိနေမယ်ဆိုရင်ခရစ်တော်ဝမ်းမြောက်တော်မူပါလိမ့်မယ်။ကိုရောဟာသူတို့ရဲ့နှလုံးသားထဲမှာဖိတ်ခေါ်ဧည့်သည်တယောက်အဖြစ်တည်နေပြီးဝမ်းမြောက်ခြင်းငြိမ်သက်ခြင်းနဲ့သူတို့ကိုအားပြည့်စေပါလိမ့်မယ်။ဒီမြစ်တာကိုပိုင်ဆိုင်သူဟာဖျားသခင်ကိုချစ်တတ်တဲ့သူတွေအတွက်ကိုရောပြင်ဆင်ပေးတော်မူတဲ့အကြောင်းအရာများကိုပြောဆိုခြင်းမှာကျေနပ်နှစ်သက်ကြပါလိမ့်မယ်။လူငယ်ယောက်ျားလူငယ်အမျိုးသမီးများဟာထုံးစံအတိုင်းလှုပ်ဆောင်နေကြဖြစ်တဲ့သူတို့ရဲ့အားကစားသူတို့ရဲ့ညနေခင်းပါတီသူတို့ရဲ့ဂီတအခမ်းပွဲတွေကိုခရစ်တော်လက်ခံလိုက်မယ်ဆိုပြီးမတွေ့သင့်ပါဘူး။ Prophet Mike Allen G. White ကိုထက်တလဲလဲအလင်းပြခဲ့တာကတော့ကျွန်တော်ရဲ့တွေ့ဆုံပွဲများဟာဘာသာရေးလွှမ်းမိုးခြင်းတမတ်ချက်လက္ခဏာများထားရှိဖို့လိုကြောင်းပဲဖြစ်ပါတယ်။လူငယ်များစွာဟာတမန်ကျမ်းစာကိုဖတ်ရှုနားလည်ပြီးထာဝရအသက်ရဖို့အတွက်အကျွန်ုပ်ဘာလုပ်ရမည်နည်းဆိုပြီးမေးလာကြမယ်ဆိုရင်တမန်တရားဖတ်ချမ်းမှာသူတို့ကိုယ်တိုင်နေထိုင်လာတဲ့အခါဖျားသခင်ဟာသူတို့နှလုံးသားအတွင်းကိုကောင်းကြီးမင်္ဂလာကိုယူတင်ပေးတော်မူပါလိမ့်မယ်။တက်ကြွေတက်ရွေဆုံးလူအပေါင်းဟာဖျားသခင်ရဲ့နှုတ်ကပတ်တော်ကိုသိကျွမ်းရပါလိမ့်မယ်။ထာဝရဖျားရဲ့တမန်တရားဟာစိတ်နဲ့ဝိညာဉ်အထဲမှာပုံဖော်သွင်းယူခြင်းရှိရပါမယ်။အိုးဖျားသခင်ကိုတော်အားအကျွန်ုပ်မပြည့်မှားရမည်အကြောင်းအကျွန်ုပ်ဤဝိညာဉ်အားစောင့်ထိန်ပေးတော်မူပါဆိုပြီးကျွန်တော်တို့ဆုတောင်းကြပါစို့။တော်တရှင်များအားလုံးအပေါ်ထာဝရဘုရားသခင်ကောင်းကြီးမင်္ဂလာတွန်လောင်းချပေးပါစေ။အာမင
်။တော်တရှင်မိတ်ဆွေများရှင်။လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲ။ဒီလိုမျှဝေစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျမရေထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျမရေနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျိုးလင့်ချင်းအတ္တမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတရှိများရှိဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာရိုးရိုးအစာများဖြင့်ဧကန်ချင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါရဲ့ရှင်။သောတာရှင်များရှင်။ယေရှုခရစ်တော်ဟာဧဝတ်နဲ့ပတ်သက်တဲ့သင်ခန်းစာတစ်ခုကိုမိမိရဲ့ကိုယ်ပိုင်အသက်တာမှာသွန်သင်တော်မူထားပါတယ်။အိုင်နာမှာရှိတော်မူတဲ့အခါမိမိကိုဝန်းရံထားတဲ့ဆာလောင်နေတဲ့လူအုပ်ကြီးကိုဝမ်ဟာဟာနဲ့အိမ်ကိုပြန်မလွတ်ခဲ့ပါဘူး။သူတို့စားစရာဖို့တင်တို့ပေးကြလို့လို့တပည့်တော်တွေကိုကိုယ်တော်ရှင်မိန့်တော်မူခဲ့ပါတယ်။ဖန်ဆင်းခြင်းဆိုင်ရာတကိုယ်တော်ရဲ့လှူဆောင်မှုတစ်ခုအားဖြင့်အဲ့ဒီလူတွေလိုအပ်နေတဲ့အစာတွေကိုအရှံပယ်ပြင်ဆင်ကျွေးမွေးတော်မူခဲ့ပါတယ်။ပြင်ဆင်ပေးတော်မူတဲ့အစာဟာအင်မတန်မှရိုးစင်းလာပါတယ်။ကြီးကြီးကျယ်ကျယ်မဟုတ်လာပါဘူး။ကောင်းခင်ရဲ့အရင်အမြင့်တွေကိုနှုတ်ပိတ်တစ်ခုအားဖြင့်ကြိုက်တယ်လို့အသုံးပြုနိုင်တဲ့ဖျားရှင်ဟာအစီအအိမ်တွေနဲ့ပြည့်စုံတဲ့ထမင်းတနတ်ကိုပြင်ဆင်ပေးမယ်ဆိုပါကပြင်ဆင်ပေးနိုင်ပါတယ်။ဒါပေမဲ့အိုင်နာမှာအလုတ်လုံနေတဲ့ရေလုတ်သားတွေအတွက်လိုအပ်တဲ့တနစ်စာအစာကိုသာပြင်ဆင်ပေးတော်မူခဲ့ပါတယ်။တကယ်လို့သာယနေ့လူသားတွေဟာတဘာဝတရားနဲ့ကပ်ညီစွာအသက်ရှင်နေထိုင်ပြီးတော့အကျင့်တလိတွေမှာရိုးစင်းခဲ့ကြမယ်ဆိုရင်ရိတ်ခါတွေဟာလူသားမိသားစုတစ်ခုလုံးရဲ့လိုအပ်ချက်ကိုဖြစ်စည်းနိုင်ခဲ့ပါလိမ့်မယ်။စိတ်ကူးရင်လိုလားမှုတွေညော့နေသွားပြီးတော့ဖျားသခင်ရဲ့လမ်းစဉ်အတိုင်းအလုပ်လုပ်ဖို့အခွင့်ပိုလာပါလိမ့်မယ်။ခရစ်တော်ဖျားရှင်ဟာဇိမ်ခံလိုတဲ့လူသားဆန္ဒတွေကိုဖြစ်စည်းပေးပြီးလူသားတွေကိုဆွဲဆောင်ဖို့မကြိုးစားခဲ့ပါဘူး။ကိုရောရှင်ပင်စင်ထားတော်မူတဲ့ရိုးရိုးအစာတွေဟာကိုရောရဲ့တကူတော်အတွက်တမကအသက်တာမှာလိုအပ်တဲ့ကိုရောရဲ့မေတ္တာတော်နဲ့စောင့်ရှောက်မှုတွေအတွက်လည်းအာမခံချက်တစ်ခုဖြစ်ပါတယ်။သောတာရှင်များရှင်ခရစ်တော်ရဲ့နောက်လိုက်ဖြစ်တယ်လို့မိမိကိုယ်ကိုကြွေးကြော်နေတဲ့သူတွေဟာမကြကနဖယ်ရှင်ရဲ့ကြေးကျွန်းအစာကျူးချင်းရဲ့ကြေးကျွန်းတွေဖြစ်နေကြပါတယ်။ဖျားရှင်ရဲ့အမှုတော်အတွက်ပိဿအသုံးပြုသင့်တဲ့အချိန်နဲ့ခွန်အားတွေကိုရေပန်းစားနေတဲ့တွေ့ဆုံပွဲတွေအတွက်အာဟာရမဖြစ်စေတဲ့ဟင်းရာတွေပြင်ဆင်ချက်ပြုတ်ခြင်းမှာ အသုံးပြုနေကြပါတယ်။တွေ့ဆုံပွဲများမှာရေပန်းစားနေတဲ့အတွက်တစ်နေ့လုံးမှတစ်နေ့စားရတဲ့အလုပ်သမားအများစုဟာမရှိမဲ့ရှိမဲ့ငွေကြေးတွေကိုဧည့်သည်တွေအတွက်အစီအအိတ်နဲ့ပြီးတဲ့ကိတ်မုတ်ပေါင်မုတ်နဲ့စားစရာအမျိုးမျိုးကိုပြင်ဆင်နေရသည်သာမကပါဘူး။အိမ်သားအလုံးအတွက်လိုအပ်တဲ့အဝတ်အထည်တွေကိုလည်းဝယ်နေကြရပါတယ်။ဝမ်းပိုက်ကိုအထိခိုက်ခံပြီးအရသာခံစားမဲ့အစာတွေကိုချက်ပြုတ်မဲ့အချိန်တွေကိုမိမိတို့ရဲ့သားသမီးတွေကိုကိုချင်းတရားနဲ့ဘာသာရေးဆိုင်ရာသုံးသင်ချက်တွေကိုပေးဖို့အသုံးပြုသင့်ပါတယ်။ရေပန်းစားတဲ့လက်ပတ်သွာလာခြင်းတွေမှာအစာကျူးတဲ့အစီအစဉ်တွေပါဝင်လာပါတယ်။အဲ့ဒီအစီအစဉ်တွေမှာကျန်းမာရေးကိုထိခိုက်စေတဲ့အစာအသောက်တွေကိုစားသုံးခြင်းဖြင့်အစာချေတဲ့အင်္ဂါအစိတ်ပိုင်းတွေကိုအကြီးအကျယ်ပင်ပန်းစေကြတယ်။အကြီးအကျယ်ပင်ပန်းစေကြတယ်။အဲ့ဒီပိုရှန်အစာတွေကိုခြေဖြတ်ပစ်ဖို့မလိုလားအပ်တဲ့ခွန်အားတွေကိုအသုံးပြုလိုက်ရတဲ့အတွက်မောပန်းမှုတွေကိုခံစားလာခဲ့ကြရတယ်။သွေးလည်ပတ်မှုတွေထိခိုက်လာရတယ်။အင်္ဂါအစိတ်ပိုင်းအသီးသီးမှာခွန်အားတွေအထူးလိုအပ်လာပါတယ်။စကားလက်ဆုံးကြခြင်းအပြင်တည်င်းကောင်းတွေကိုရရှိပြီးကောင်းကြီးခံစားရမယ်။ဧကန်သူအဲ့ဒီအိမ်ရှင်ဟာကျောင်းမကြီးကိုထိခိုက်စေနိုင်တဲ့အစားအစာအမျိုးမျိုးကိုပြင်ဆင်ခြင်းဖြင့်အချိန်ဖြုန်းပြီးတော့အလေအပပြုခြင်းကြောင့်ခံစားရမယ့်ကောင်းကြီးမင်္ဂလာတွေကိုမကြာခဏဆုံးရှုံးရတတ်ပါတယ်။ခရိယညီကိုမောင်နှမများဟာအဲ့ဒီလိုပြင်ဆင်ထားတဲ့အစားအသောက်တွေရဲ့ဩဇာလွမ်းမိုးခြင်းကိုဘယ်အခါမှမခံသင့်ကြပါဘူး။သူတို့ရဲ့အိမ်ကိုသွားရောက်လဲပတ်ခြင်းဟာအဲ့ဒီလိုအစာတွေကိုစားသုံးမှုအတွက်မဟုတ်ဘဲအချင်းချင်းမိသားအရဖွဲ့ပြီးအမြင်ချင်းအတွေးခေါ်ချင်းဖလှယ်ပြီးတော့အကျိုးတူကောင်းကြီးမင်္ဂလာတွေကိုခံစားကြရဖို့ဖြစ်တဲ့ဆိုတာကိုနားလည်သဘောပေါက်ကြရမှာဖြစ်တယ်။အဲ့ဒီလိုသွားရောက်လဲပတ်စဉ်ပြောတဲ့စကားတွေဟာလည်းနောင်လာတဲ့အခါမှာဝမ်းမွမ်းတသာတတိယဆရာကောင်းလောက်အောင်တန်ဖိုးရှိတဲ့စကားတွေသာဖြစ်တင်ပါတယ်။ဧည့်သည်တွေကိုအခမ်းနဲ့သူတွေဟာအသီးအနှံနဲ့ဟင်းသီးဟင်းရွက်တွေကိုရိုးရိုးကလေးပြင်ဆင်ထားတဲ့အာဟာရနဲ့ပြည့်စုံတဲ့အစာတွေကိုသာပြင်ဆင်အခန့်တင်ပါတယ်။အဲ့ဒီလိုအစားအစာတွေဟာပြင်ဆင်စရိတ်တက်တာတဲ့အပြင်တင့်တင့်လျောက်ပတ်စွာစားသုံးမယ်ဆိုရင်ကျောင်းမကြီးကလည်းမထိခိုက်ပါဘူး။ကတွင်တောင့်တမှုကိုဖြစ်စည်းဖို့လောကသားတွေဟာအချိန်ကုန်ခံငွေကုန်ခံပြီးကျောင်းမကြီးထိခိုက်စေမဲ့အဲ့ဒီအစာတွေကိုရွေးချယ်ခြင်းဖြင့်ကျောင်းမကြီးစည်းမျဉ်းတွေကိုချိုးဖောက်ခြင်းရဲ့အဖိုးအခကိုလက်ခံကြရမှာဖြစ်တယ်။ခရိယန်တွေအနေနဲ့အဲ့ဒီအရာများနဲ့ဆက်လျင်းပြီးလမ်းမှန်ကိုသာရွေးချယ်ကျင့်ဆောင်သင်ကြပါတယ်။ကျမ်းမာရေးနဲ့အသက်ဝိညာဉ်ကိုဖျက်ဆီးနေတဲ့ရေပန်းစားနေတဲ့ဒလစ်ဆိုးတွေကိုပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာခရိယန်တွေထျောက်စွာလုပ်ကိုင်ဆောင်ရွက်နိုင်ကြဖို့အတွက်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရရှင်။တောတရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
Thank you.
မောတရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်တော်တာရှင်များရှင်မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းတန်ကိုအားပေးနေတဲ့တော်တာရှင်များခင်ဗျာမျော်လင့်ခြင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာญาติခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။